မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကင်းမောင်ရွာမိလောင်မှုမှာစစ်ကောင်စီနဲ့ဒေသခံ PDF တွေကြားအပြန်အလှန်ဆွဆွဲနေပြီးမိလောင်မှုကြောင့်နေအိမ်လင်းကကျန်းမာရေးမကောင်းတဲ့တတိယဝန်ဦးနေအိမ်ထဲမှာမိလောင်ပြီးတင်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိတော့အဲ့ဒီဒေသအနီးမှာအခြေအနေတင်းမာဆဲရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့တင်းကိုကုသားညူကပြောပြပါမယ်
။မနေ့ဇွန်လ15ရက်နေ့ကမကွေးတိုင်းပခုတ်ခုခရိုင်ပေါ့မြို့နယ်တောင်ပိုင်းကကင်းမောင်ရွာနီးမှာဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပြီးတဲ့နောက်ပိုင်းကင်းမောင်ရွာမိလောင်ခဲ့တာဖြစ်ပါတယ်။နေနေမှာမပြေးနိုင်တဲ့တကြီးရုံနှစ်ဦးမိလောင်ပြီးတော့တိဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိလောင်မှုဟာစစ်တပ်ဘက်ကရှို့မိကြောင်ဖြစ်တဲ့ဆိုပြီးတော့ပေါ့ PDF အဖွဲ့ဝင်တူက VO ကိုပြောပါတယ
်။ဘူးလို့ဆိုတာပုံမှန်ကြောင်တမီးရှို့တယ်။တကြီးရုံကိုဒီလိုလိုဆိုလို့ရှိရင်အချို့ဟိုဘိုးဘွားတွေပေါ့ဘိုးဘွားတွေအိမ်ထဲမှာအစားအသောက်တောက်စားရုံနဲ့ထပ်ပါခဲ့တာအဲ့မီးရှို့တဲ့ဆက်ဘိုးဘွားတွေပါကုန်တယ်ကြာ။ဘိုးဘွားမင်းရောက်တော့အဲ့မီးရှို့တဲ့ဆက်မှာပါသွားတယ်အယိုးပဲပြန်တွေ့တာပေါ့နော်။သူတို့ကတကြီးရုံကိုဒီလိုမပြေးနိုင်မလွှားနိုင်ဘူး။ဘယ်လိုနဲ့မလွားနိုင်တော့ဟိုဘယ်လိုပြောမလဲဟိုမလန်းမရှောက်နိုင်တော့ဘူးမရှောက်နိုင်တော့အဲ့ဒါသားသမီးတွေကသူတို့အဖိုးအဖွားတွေကိုစားပြတောက်ပြအပြင်းနဲ့အိမ်မှာတကားပြုတ်ပြီးထားခဲ့ပြီလားလေ
ကင်းမရွာဟာအေတောင်စု300လီပါရှိပြီးတော့ကြေးရွာရဲ့၃ပုံ၂ပုံကျော်ပြီးတော့ပါသွားတာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ဒီလုံမျိုးအဖွဲ့ဝင်တွေဟာကြေးရွာအတွင်းကိုဝင်ရောက်ခြင်းမရှိဘဲနဲ့ကြေးရွာထက်ကနေဆောင်းဆိုင်နေတယ်မှာရွာတွေကနေမိခိုးလုံးတွေထွက်လာတာမြင်ရပြီးတော့ဇနက်ကင်တွေကကြေးရွာတွေကတက်ခိုင်ပတိဝင်အိမ်တိမ်ကိုမိရှူရာကနေဒီတိုက်ခိုက်တာကြောင့်တခြားအိမ်တွေကကူးဆက်လောင်ကျွမ်းသွားတာဖြစ်တယ်လို့သတင်းထုတ်ပြန်ပါတယ်။စစ်ကောင်စီကထုတ်ပြန်တဲ့မြမရုံဝင်တိုင်ကြားသတင်းမှာလည်းမိတော်မှုကိုအသေးစိတ်ဆင်းဆင်းမှုပြုလုပ်ရမှာတော့သူတို့ခေါ်အကြမ်းဖက်အဖွဲ့ဝင်40လောက်ကအခြေခံပညာထက်တန်းကျောင်းမြင့်နဲ့ချင်းဆိုင်ကဥကျော်သေးရဲ့နေအိမ်ကိုမိုးလွန်းနှစ်နာရီ40ခန့်မှာစတင်မိရှုဖြစ်စီရဲ့အတွက်အခြားနေအိမ်တွေကိုပါကူးဆက်ပြီးတော့ကြေးရွာရဲ့အင်ဂျီပေါင်း225လုံးနဲ့အင်ဂျီ100ခန့်ပျက်စီးမိလောင်ခဲ့တယ်လို့ကြေညာပါတယ်။လူအသေးပြောက်သတင်းကိုတော့မပြောပါဘူး။ဒီဖြစ်စဉ်နဲ့ပတ်သက်လို့မိရှုဖြစ်စည်းသူတွေကိုဖမ်းဆီးအရေးယူဖို့ဆက်လက်ဆောင်ရွက်နေတယ်လို့လည်းစစ်ကောင်စီကကြေညာပါတယ်။ကြေညာသားတွေကတော့စစ်ကောင်စီတပ်တွေနေအိမ်ကိုမိရှုရဲ့တပ်ပုံအထောက်အထားတွေအပြင်မျက်မြင်တွေ့ရှိသူတွေပါရှိတယ်လို့ပြောပါတယ်။ဒါ့အပြင်စကိုင်းတိုင်းမင်းကင်းမြို့နယ်မှာဆိုရင်လည်းမနေ့ဂျွန်လ15ရက်နေ့မှာစစ်ကောင်စီတပ်တွေနဲ့မင်းကင်း PDF တို့တိုက်ပွဲဖြစ်ခဲ့ပါသေးတယ်။တိုက်ပွဲဖြစ်ပွားပြီးတော့နောက်တည့်ရက်ဒီကနေ့ဂျွန်လ16ရက်နေ့မှာတိုက်ပွဲဖြစ်ခဲ့တဲ့နေ့ကပင်တင်းနဲ့ဖက်ခတ်ကြီးရွာကဒီဘက်ကနေကိုစစ်ကောင်စီတပ်တွေကမောင်းထုတ်ပြီးကြီးရွာကိုမိရှုမယ်လို့ချင်းချောက်တာတွေရှိတဲ့ကြောင်းဒီမင်းကင်းဒေသခံတူကခုလိုပြောပါတယ
်။ဟိုဟာရှိမယ်ကိုပင်လေးရှိမယ်ဖက်ခတ်ရှိမယ်။ရွာလာပြီးမှပြည်သူလူထုတွေအကုန်လုံးမှအိမ်တွေကနေမှမနေကိုပြောပြီးမှဒီ PDF တွေတခုလုံးရွာကိုမိရှုမယ်ဆိုပြောတယ်။အဲ့ဒါပြီးတော့ဟိုပင်သူတို့နဲ့ဟိုဒီဖြစ်တဲ့နေရာတိုက်ပွဲဖြစ်တဲ့နေရာနားမှာဖက်ခတ်ရွာကိုသွားတယ်။အဲ့ဖက်ခတ်ရွာမှာရှိရဒီအိမ်တွေထဲမှာရှိရပစ္စည်းပစ္စည်းတွေဒီစေဝါတွေအကုန်လုံးအစားအသောက်တွေအကုန်လုံးရိုင်းနေပစ္စည်းတွေအကုန်လုံးယူပြီးမှအခုသူတို့အစင်းသူတို့ PDF တစ်ဖွဲ့ရင်ရှိရလို့သူတို့ယူစားရတဲ့နေရာချွာတွေက3ရွာဆိုလဲရွာအခုတောက်ပြီးရောက်နေတယ်အခုရွာတွေရွာတွေအကုန်လုံးရှိရွာလုံးကျွတ်နေတာပါပဲအကုန်လုံးရှောင်လိမ့်နေရတယ်ကို
စကိုင်းတိုင်းရှူဖို့ခင်မြောင်မြို့နယ်ကကြီးရွာမှာလဲစစ်ကောင်စီတပ်တွေဟာကြီးရွာတွေမှာဝင်ရောက်ရှာဖွေမှုတွေလုပ်နေပါတယ်မန္တလေးတိုင်းမြညာမျိုးနဲ့တိတ်မွေးတဲ့အင်ဂျီ2000နီးပါးရှိတဲ့ကွန်းဆက်ရွာမှာလဲဂျွန်လ10ရက်နေ့ကစစ်ကောင်စီနဲ့နှီးဆက်တဲ့ကြီးရွာဥချွေမှုဒါနဲ့ထိုးခါပြီးတော့စစ်ကောင်စီတပ်တွေကကြီးရွာသူကြီးရွာသား50ကျော်ကိုဖမ်းထားပါတယ်။တချို့ကြီးရွာသားတွေကတော့ရွာမှာမနေရဲဘဲနဲ့ထွက်ပြေးတင်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ်။စစ်ကောင်စီကဖမ်းဆီးခံထားသူကြီးရွာသူကြီးရွာသား50ကျော်ဟာဒီကနေ့ရှိပြန်မလွတ်လာသေးဘဲနဲ့ဒါနဲ့ထိုးခါတဲ့ဥချွေရမှုဟာတည်ဆုံးခြင်းမရှိဘဲမန္တလေးမှာကုသနေတယ်လို့ကြီးရွာသားတွေကပြောပါတယ်ခင်ဗျာ။
ကင်းမရွာမှာဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့တခြားအခြေအနေတွေပေါ်ကြောဆူချက်တွေတင်ပြီးရန်ကုန်ကလာတဲ့တရင်ကိုသားညီကိုပြသသွားတာပါ